မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်လေးဘွဲ့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်ခြင်းအပြင်အစိုးရဘက်ကညဉ့်ညံရေးဆက်ညှိနှိုင်းနေကြတဲ့သူတွေရက်ဖက်ဖွဲ့စည်းတွေအမေရိကန်နဲ့နိုင်ငံတကာစောင့်ကြည့်အဖွဲ့တွေပါဝင်ပြင်ပကဘာနဲ့ဆက်ဆံမှုလမ်းကြောင်းကိုဖျက်တောက်လိုက်တာဖြစ်တယ်လို့အမေရိကန်ထက်လွတ်တော်ဝါရင်အမတ်တူက Facebook ကုမ္ပဏီကိုအပြင်းထန်ဝေဖန်လိုက်ပါတယ်ဒီဖွဲ့လေးခုရဲ့ Facebook တွေကိုပိတ်တဲ့တာနဲ့ပတ်သက်ပြီးကုမ္ပဏီအကြီးကဲ Mark Zuckerberg ကိုမေကွန်လေးခုတိုက်ရိုက်မိထားတဲ့အထက်လွတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာကို American ခြေစိုက်ကချင်မာမိတ်ဖွဲ့ကလည်းကြိုဆိုလိုက်ပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံတော့ပြမှာပါ
ဖေဖော်ဝါရီလ22ရက်နေ့ရက်စွဲနဲ့ကုမ္ပဏီ CEO Mark Zuckerberg ကိုပေးပို့ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါရင့် Democrat အထက်လွှတ်တော်မှ Edward Markey ရဲ့အိတ်ဖွင့်ပေးစာမှာတိုင်းသောလက်နက်ကိုင်လေးဘွဲဖြစ်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရခိုင်တပ်ဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းတပ်ဖွဲ့ TNLA စတာတွေရဲ့ Facebook အကောင့်တွေကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မတ်ဇူကာဘာအနေနဲ့ပြည့်ပြည့်စုံစုံဖြည့်ရှင်းပေးဖို့ဖော်ပြထားပါတယ်။ဒါ့အပြင်မက်လာတရက်နေ့နောက်ဆုံးထားစာနဲ့ရေးသားတုံ့ပြန်ဖို့လည်းမတ်ဇူကာဘာကိုမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်မာကီးကတောင်းဆိုထားပါတယ်။အခုလိုအထက်လွှတ်တော်အမတ်မာကီးက Facebook ကိုပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာကိုကြိုဆိုကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ
်။သတ်တော်ကိုကျွန်တော်စာရေးဖြစ်ပါတယ်။ Facebook နဲ့ပတ်သက်ပြီးမှ supervise လုပ်နေရပါကော်မတီကလွတ်တော်အမှတ်တွေပေါ့နော်ဘလို့ပိတ်တဲ့အရာကကျွန်တော်ကချင်း Facebook မှာ page တချို့ဟာရေနောက်အဖွဲ့လေးဖွဲ့နဲ့ပတ်သက်တဲ့ဆိုမှပိတ်ခဲ့တာကိုကျွန်တော်ကဒီဟာဘယ်လိုမျိုးစံနှုန်းစံထားနဲ့ပိတ်တဲ့အကြောင်းသိချင်ပါတယ်လို့ကျွန်တော်စာပို့တယ် Facebook ရေးတဲ့အထက်မှာ dangerous organization ဆိုတာဒီစိုးရိမ်ရတဲ့အဖွဲ့အစည်းပေါ့နော်နာမည်ရောတတ်ထားတဲ့အပေါ်မှာဘယ်ဟာကိုကြည့်ပြီးမှသူတို့ဒီစံနှုန်းကိုကျူမရေးလဲဆိုတော့ကျွန်တော်အဲ့ဒါတွေလေးဖြစ်ပါတယ်ခုက Senator Markey ကနေပြီးတော့ဒီစာတန်ထုတ်လို့ဆိုတော့အကျိုးဆိုးပါတယ်ခင်ဗ
ျအထက်လွှတ်တော်အမတ် Markey ရဲ့စာမှာအဓိကမေးထားတဲ့မေးခွန်းလေးခုကတော့ KIA AA MNDAA TNLA စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကို Facebook အနေနဲ့ဘာကြောင့်အကြမ်းဖက်အဖွဲ့လို့သတ်မှတ်တယ်လဲလူမျိုးတုံးတက်ဖြတ်မှုတွေကျူးလွန်ကြောင်းဆွဆွဲခံထားရတဲ့မြန်မာစစ်တပ်ကိုတော့ဘာကြောင့်အကြမ်းဖက်အဖွဲ့လို့မသတ်မှတ်ရတာလဲအဲ့ဒီလိုတိုင်းသားလက်နက်ကိုင်လေးဘွဲကိုပဲခွဲခြားပြီးအကြမ်းဖက်အဖွဲ့လို့သတ်မှတ်တာဟာမြန်မာနိုင်ငံရဲ့ပြည်ရင်းစစ်မှာမြန်မာအစိုးရဘက်က Facebook ကထောက်ခံတဲ့သဘောလားဒီလေးဘွဲရဲ့အကောင့်တွေကိုပိတ်ပင်မှုဘယ်သူကအဓိကဆုံးဖြတ်တယ်လဲနောက်ကုမ္ပဏီတွင်းဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်မှာဘယ်သူပါဝင်တယ်လဲစတာတွေကိုအထက်လွှတ်တော်အမတ် Edward Markey ကမေးထားပြီးသတင်းတစ်ပတ်အတွင်းစာနဲ့ပြန်ပြီးဖြေကြားဖို့ Mark Zuckerberg ကိုတောင်းဆိုထားပါတယ်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကလည်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIA လို့အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့မဟုတ်ပဲနိုင်ငံတကာနဲ့ဆက်ဆံလှုပ်ရှားနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဖြစ်ကြောင်းအခုလိုပြောပါတယ
်။ KIA က dangerous organization ဆိုတာ anti aggressive အဖွဲ့အစည်းဆိုတာမဟုတ်ပါဘူးကြ။ဒီမဟုတ်လို့ပဲနိုင်ငံတကာနဲ့ဆက်ဆံနေတဲ့အဖွဲ့အစည်းဖြစ်နေတာပါ။တချို့အရတကယ်ကိုကချင်နဲ့ပတ်သက်ပြီးမှပဲရေးရကချင်စာနဲ့ပဲရေးတဲ့အထက်မှာကချင်တိုင်းရင်းသားတွေဘယ်နဲ့ဥပဒေရောက်ပါဝင်လဲပေါ့နော်ဒီ decision making process မှာကျွန်တော်တို့တိကျတိလောက်ပါဝင်မှုတောင်မရှိလို့ကျွန်တော်ကေဘူးရအဖြစ်ချုပ်ပြီးသားတာအဆင့်ကအဲ့လောက်ရှိပါတယ်။အဲ့ဆိုတရား Facebook နဲ့အများကြီးပတ်သက်လာပြီ။ Facebook ကလုံးဝကြီးလက်နဲ့တုံးပြူခံလာတော့အစိုးရကနေပြီးတော့တိုက်တွန်းမှုရှိလို့လုပ်သလားဆိုတော့ကျွန်တော်မေးခွန်းဖြစ်လာတာပေါ့နော်
။ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အဲ့ဒီ Facebook တွေမှာပုံမှန်ဘာတွေတင်ပြနေကြတာလဲရှင်
။နိုင်ငံကြီးနဲ့အများကြီးပတ်သက်မှုမရှိပါဘူးဗျ။ဥမာကျွန်တော်ကချင်ပြည်နယ်မှာဆိုရင်အစိုးရအုပ်ချုပ်တဲ့နေရာရှိတယ်မျိုး KIA အဖွဲ့အစည်းကနေပြီးတော့အုပ်ချုပ်တဲ့နေရာဆိုတာရှိပါတယ်။ကဲအုတ်ချုပ်တဲ့နေရာရဲ့တည်င်းဆိုဘူးမှမသိဘူးဒုက္ခတယ်ဆိုရင်တဝက်ကျော်လောက်ကကဲကိုအုတ်ချုပ်တဲ့နေရာတွေမှာရှိပါတယ်ဒီအုတ်ချုပ်တဲ့နေရာတွေမှာရှိနေတဲ့ဒုက္ခတွေရဲ့အကြောင်းကိုယ့်ရဲ့ဆွေမျိုးသားချင်းတွေအကြောင်းဆိုရင်ပြီးပေါ်ဒီတချို့ကချင်းကဲကိုနဲ့ပတ်သက်တယ်ဆိုရင် Facebook အကောင့်အနေနဲ့ကျွန်တော်တည်ခွင့်ရတာပါအဲ့လို့ဆိုတော့ဒီလိုပိတ်ရချင်းကတကယ်ဆိုရင်မြန်မာစစ်တပ်ကိုဆက်ရဆွေးနဲ့ပတ်သက်ပြီးမှကျွန်တော် Facebook ကနေပြရရအမုံပွားမှုတွေပတ်သက်ပြီးမှပိတ်ခဲ့လို့ပဲအခုကတော့ဒီတံပြန်လောက်တာပေါ့နော်အဲ့လိုတံပြန်လောက်တဲ့သဘောတဘာဝအကြောင်းပဲလောက်တယ်လို့ကျွန်တော်ကယူဆပါရဲ့
အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့အစီရင်ခံစာမှာမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ရဲ့အကောင့်တွေကို Facebook ကတီးတန့်ခွဲခြားပိတ်ပင်ခဲ့ပေမယ့်မြန်မာစစ်တပ်နဲ့သူ့ရဲ့မဟာမိတ်လက်နက်ကိုင်အုပ်စုတွေရဲ့အကောင့်တွေကိုတော့ဆက်ပြီးအသုံးပြုနေတာကို Facebook ကပိတ်ပင်နိုင်ခြင်းမရှိတာဟာနီးလမ်းမကျသလိုစိုးရိမ်မကင်းဖြစ်မိကြောင်းလည်းဖော်ပြထားပါတယ် မြန်မာနိုင်ငံလက်နက်ကိုင်ပဋိပက္ခတွေမှာဖိနှိပ်ရက်ဆက်မှုတွေကိုကျူးလွန်ဖို့ထောက်ခံခဲ့တဲ့အမုန်းတရားပွားစေတဲ့စကားတွေကိုတိုက်ဖြတ်ဖို့ Facebook ကကြိုးပမ်းခဲ့တာကိုသူ့အနေနဲ့အသိမှတ်ပြုပေမဲ့ဒီလက်နက်ကိုင်လေးဘွဲ့ရဲ့အကောင့်စာမျက်နှာတွေကို Facebook ကနေပိတ်ပင်လိုက်တာဟာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးကြိုးပမ်းမှုကိုဟန်တားရာရောက်တယ်လို့လည်းအထက်လွှတ်တော်အမတ်မာကီးကပြောပါတယ်အထက်လွှတ်တော်အမတ်မာကီးဟာအမေရိကန်ပြည်ထောင်စုမှာ Facebook အပါအဝင် Social Media တွေရဲ့အခမ်းကဏ္ဍကိုစောင့်ကြည့်ပြီး Online ပေါ်မှာကိုယ်ရေးကိုယ်တာအချက်လက်တွေကာကွယ်တဲ့ဥပဒေထပ်ပြီးတိုးချဲ့ဖို့လွှတ်တော်မှာဥဆောင်လှုပ်ရှားနေသူလည်းဖြစ်ပါတယ်